အရာဝတီမြစ်ဆုံမြညာမြဝမ်းရေအားလက်စစ်စီမံကိန်းပေါ်လေလေးလာစီစစ်တုတ်တက်ရေးကော်မရှင်ဖွဲ့စည်းလိုက်တယ်ပေါ့လေသမရကြီးဦးထင်ကျော်လက်မှတ်နဲ့ပေါ့လေဒီကော်မရှင်ဖွဲ့စည်းရတဲ့ရည်ရွယ်ချက်ကပါပါလဲခင်ဗျ
တတိယတော့ဒီမြစ်ဆုံပေါ့နော်မြညာရေအားလက်စစ်စီမံကိန်းနဲ့ပတ်သက်ပြီးတော့ကျွန်တော်တို့နိုင်ငံတော်ရဲ့အကျိုးစီးပွားနိုင်ငံတော်ရဲ့နောက်ပြီးပရင်းနှီးမြှုပ်နှံသူတွေနှုန်းနှစ်ဖက်အကျိုးဖြစ်သွန်းစေမယ့်နည်းလမ်းတွေရှာဖို့ဆိုပြီးတော့ကျွန်တော်တို့ကအဲ့ဒါဖွဲ့စည်းလိုက်တယ်တို့ကဘာလို့အောင်လဲဆိုစီမံကိန်းကကျွန်တော်တို့သဘောပါဝင်ခြင်းနဲ့သက်ဆိုင်တဲ့နိုင်ငံတကာကြံတန်းချက်တွေပြည်တွင်းကဥပဒေတွေအဲဒီပညာတွေနဲ့ပတ်သက်ပြီးစနစ်တကျဆောင်ရွက်ခြင်းရှိမရှိလေးလာသုံးသပ်အကြံပြုတင်ပြအောင်နောက်စီမံကိန်းကြောင့်ကျွန်တော်တို့လူမှုပါဝင်ခြင်း၊ကိရာစနစ်အပါဝင်သဘောပါဝင်ခြင်းမှာခေါင်းချုပ်စုချုပ်တရားမှုတွေဘလို့ရှိလဲဆိုတော့တို့ကတင်ပြအောင်နောက်ဒီစီမံကိန်းကြောင့် ARD မြေရဲ့ရေတံစာသားတွေဖြည့်ဆည်းဆုံးရှုံးနိုင်ခြင်းဘလို့ရှိနိုင်လဲဆိုတော့အဲ့ဒါကိုတင်ပြအောင်နောက်စီမံကိန်းကိုဆောင်ရွက်တဲ့အတွက် ARD အဲ့မြစ်ဆုံပေါ့နော်အထက်ပိုင်းမှာမြစ်ဆုံမြောက်ပိုင်းကောင်းစင်းမြစ်ကြောင်းတစ်ချောင်းနဲ့မြို့ဝကျွန်းပေါ်ဒေသမှာဖြစ်လာနိုင်တဲ့အကျိုးသက်နောက်မြစ်ကြောင်း ARD မြစ်ကြောင်းစီးကျမှုဘယ်လိုတက်ရောက်သွားနိုင်လဲဘာတွေကောင်းသွားနိုင်လဲအဲ့အရာတွေသင်ပြရမယ်။နောက်မြန်မာနိုင်ငံရဲ့ကျွန်တော်တို့အသက်သွေးကြောစီတဲ့ ARD မြစ်ရေရှည်တည်တံ့နိုင်တဲ့ပုံမှာကြိုးပမ်းရမှုချင်းမီနောက်စီမံကိန်းဆောင်ရွက်တဲ့အတွက်နိုင်ငံတော်နဲ့ပြည်သူတွေဘာတွေကြိုးရှိမလဲကျွန်တော်တို့ဒီထဲမှာလက်ဆက်တာလိုအပ်ချက်ကိုဘယ်လောက်ထိပြည့်စုံနိုင်လဲနောက်တစ်ချက်ကတော့စီမံကိန်းဆက်ပြီးတော့ဆောင်ရွက်ဖို့တင်မတင်အဲ့ဒါနဲ့ပတ်သက်ပြီးတော့နိုင်ငံသားရင်းနှီးညွှန်းနှံမှုပေါ့ကြိုးပမ်းမှုတွေဘာတွေရှိမလဲစီမံကိန်းနဲ့ပတ်သက်တဲ့ကျွန်တော်တို့စာချုပ်တွေပေါ့သဘောဆိုစာချုပ်တွေလေ့လာသုံးသပ်ပြီးတော့ဒီပရင်းနှီးညွှန်းနှံမှုတွေမြန်မာနိုင်ငံသားလူနှစ်ဖက်အကျိုးဖြစ်ဖို့ဘာတွေဆောင်ရွက်မလဲအဲ့ဒါတင်ပြဖို့သူ့ရဲ့တာဝန်ပေါ့နော်အ
ဲ့တော့စီမံကိန်းဆိုင်ရာစာချုပ်ဆိုတော့လေဒီမြစ်ဆုံနဲ့ပတ်သက်ပြီးတော့ဟိုအရင်တော့အစိုးရနဲ့ချုပ်ထားတဲ့စာချုပ်ကိုပြည်သူတွေဘောဒီချပြဖို့စီစဉ်မျိုးရှိလားခင်ဗျာ
အဲ့ဒီမှာတော့သူ့ရဲ့တရားရုံးမြစ်ဆုံမြညာမြေဝန်ကြီးအားလက်ဆက်စီမံကိန်းလေးလာစီစဉ်သုံးစားရေးကော်မရှင်ကနေပြီးတော့ဒီတော့ public ကိုလည်းသူတို့အတိပေးတဲ့နာပေးလိမ့်မယ်တချို့တော့ဟာတွေကြတော့ MOU MOA နောက်သဘောတူစာချုပ်တွေရှိတာပေါ့နော်သူတို့အသေးစိတ်လောက်ပြီးတော့သူတို့ report ဖတ်မှာပေါ့နော်အခုကျွန်တော်တို့ကနိုဝင်ဘာ17ရက်ကြံတင်ပြဖို့ဆိုကျွန်တော်တို့ကပြောထားပြီးသားဖြစ်တယ်။အဲရောကော်မရှင်ရပို့လည်းသူအချိန်တိုင်းထုတ်ပြန်ပါလိမ့်မယ
်။စီမံကိန်းရဲ့တချို့တဝက်တွေပေါ့နော်ပြည်သူကိုချပြလို့ရတဲ့အစိတ်ပိုင်းတော့ချပြဖို့တော့အစီအစဉ်ရှိတာပေါ့
။ကော်မရှင်ကသူ့ရဲ့ဟာကိုကျွန်တော်တို့ကပြောထားပြီးသားဖြစ်တယ်ပေါ့နော်။အဲရောအစီအစဉ်သာတင်ပြတဲ့အခါမှာပေါ့နော်သူတို့ရဲ့အစီအစဉ်သာပေါ်မူတည်ပြီးတော့ဒီပဒင်းထုတ်ပြန်မှုတွေလုပ်ပါလိမ့်မယ်။ဟုတ်ဒါကော်မရှင်ဘိုင်းနက်စ်နိုင်လိမ့်မယ်။ဟုတ
်ကော်မရှင်ကိုတော့ဒီမြေဆုံဂျီအားလဲစဒီစာချုပ်ကိုတော့ဟိုချပေးလိုက်ပါပေါ့နော်အစိုးရနေပြီးတော့
အကုန်လုံးသိပါကြဟု
တ်ဒေသခံပြည်သူတွေနဲ့ဒီလူမှုအဖွဲ့အစည်းတွေက ARD မြစ်ပေါ်မှာထားတဲ့သဘောထားပေါ့နော်ခန်းစားချက်တွေကိုလည်းဒီသဘောထားအမြင်တွေကိုလည်းထည့်သွင်းရမယ်လို့ဒီအထဲမှာပါတယ်ပေါ့နော်ဒါရောဘယ်လိုမျိုးဆရာတို့လေ့လာသုံးသပ်ဖို့ရှိလဲဆရာ
အဓိကတော့ကျွန်တော်တို့ကစီမံကိန်းစီမံချက်ပေါ့နော်ဘယ်လိုစီမံဘယ်လို project မျိုးဖြစ်ဖြစ်သူ့စီမံကိန်းတည်ရှိရာဒေသခံတွေရဲ့သူတို့ရဲ့ခန်းစားချက်ပေါ့နော်သူတို့ရဲ့သဘောထားကအဓိကကြပါတယ်အဲဒီဒေသခံပြည်သူတွေဒီ view ဖြစ်မှလည်းဒီစီမံကိန်းကဖြစ်ဖြစ်မှမျိုးအောင်မယ်လို့လို့ရမှာပေါ့ဟောဒါကတော့ဟိုစီမံကိန်းပဲစီမံကိန်းလို့ထည့်သွင်းစလာတဲ့ဟာအဲဒီပုံမှာတော့ဒီကော်မရှင်ကိုပေးတဲ့တာဝန်မှာသူ့ကိုကျွန်တော်တို့က condition ပေးထားတာပေါ့နော်အဲ့ဒါတွေပါထည့်သွင်းဆောင်ရွက်ဖို့ဆိုလို့ကျွန်တော်တို့ကပြောထားတာဖြစ်ပါတယ်
ဟုတ်ကဲ့ဒီကော်မရှင်ကလေလိုအပ်လို့ရှိရင်လေဟိုစီမံကိန်းရဲ့သက်ဆိုင်တဲ့ပုံကိုယ်တွေပေါ့မေးမြန်းဆွေးနွေးတာတွေစာရွက်စာတမ်းတွေတောင်းယူတာတွေလုပ်လို့ရရဆိုတော့ဟိုအရင်တော့စီမံကိန်းနဲ့ပတ်သက်ခဲ့တဲ့အစိုးရဝန်ကြီးဌာနရရှိဟောင်းနေစသည်ဖြင့်ပေါ့ဒါတွေရောခေါ်ယူဖို့ရောပါဝင်လားခင်ဗျကျွန်တ
ော်တို့ပြောလာပြီးသားလိုအပ်တဲ့လူပုံကိုယ်တွေပေါ့နော်ဖိတ်ခေါ်ပြီးတော့မေးမြန်းဆွေးနွေးလို့ရတယ်အဲ့မှာလဲကျွန်တော်ကတည်ဆဲဥပဒေနဲ့ညီပေါ့နော်လိုအပ်တဲ့ဥပဒေတွေဖိတ်ခေါ်မေးမြန်းဆွေးနွေးမယ်စာရွက်စာတမ်းတောင်းယူရဲအဲ့မှာတော့သူ့ကိုကျွန်တော်တို့ကအတော်တော်ကြီးဖြစ်ပေးပြီးသားအခြေပေးပြီးသားမှာပြင်ဒီလုံးကြီးပါကျွမ်းကျင်ပုံနဲ့ဆင်းနေနေနိုင်မှာသူတို့အကယ်၍ဒီညပိုင်းဆိုင်ရာတကယ်လို့လက်လမ်းမမီဆိုရင်လက်လမ်းမီတိတိလေးလေးဖြစ်ချင်အဲပုံမတကျွမ်းနဲ့ပညာရှင်တွေနဲ့ဆင်းနေတိုင်ပင်နေတယ်အဓိကတော့ကော်မရှင်ကိုပေးထားတဲ့မန်ဒိတ်ကကျွန်တော်တို့ကတော်တော်လေးပေးထားပြီးသားဖြစ်ပါ
မြေဆုံစီမံကိန်းနဲ့ပတ်သက်ပြီးတော့ဒီလုံဆောင်တင်မလုံဆောင်တင်စသည်ဖြစ်ပေါ်တော့ဒီကော်မရှင်ကိုနိုင်ငံတော်အစိုးရနေပြီးတော့ဟိုလုတ်ပိုင်ခွင့်ပေးထားတယ်ပေါ့
ကော်မရှင်ရဲ့ခုနပေးရထားတဲ့တာဝန်လေးအဲခြေပေါ်တောင်းနိုင်ဖို့အတွက်အဲ့လိုဆောင်တဲ့အခါမှာတော့ဒါတွေလူပုဂ္ဂိုလ်တွေခေါ်ယူမေးမြန်းဆွေးနွေးနိုင်တယ်စာရွက်စာတမ်းတွေတောင်းယူနိုင်တယ်ဘယ်နေရာဘယ်ဒေသဖြစ်ဖြစ်ဒီပြည်တွင်းမှာပေါ့နော်သူတို့တောင်းယူလေ့လာနိုင်ဖို့ဒါတွေအကုန်လုံးကျွန်တော်တို့ကပေးထားပြီးသားဖြစ်ပါတယ
်နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့ဒီတရုတ်ကွန်မြူနတီပါတီပေါ့နော်နိုင်ငံတကာဆက်ဆံရေးဝန်ကြီးတို့တွေ့တဲ့အခါမှာရောဒီမြေဆုံစီမံကိန်းအပောင်ဝင်ပေါ့လေမြန်မာပြည်မှာရှိတဲ့တရုတ်စီးပွားရေးနဲ့ပတ်သက်ပြီးတော့ဘာလို့မြန်ဆွေးနွေးတာမျိုးရှိတယ်ဆရာ
ဒါကတော့ကျွန်တော်တို့အခုနိုင်ငံတော်တိုင်ပင်ခံတရုတ်ပြည်သွားပါပဲ။သွားမှာတရုတ်နဲ့ကျွန်တော်တို့ရဲ့လက်နိုင်ငံအိန္ဒိယရွှေမြူပေါ့ကိုဆက်ဆံရေးပေါ့နော်။ဖြစ်ပြီးရှိတဲ့နိုင်ငံဖြစ်တဲ့ နနိုင်ငံသားကပူးပေါင်းဆောင်ရွက်တဲ့ကိစ္စတွေအများကြီးရှိပါတယ်။အဲ့ဒီအများကြီးလည်းပါမှာပေါ့နော်
။ဆက်ဥစ္စာတွေမြန်အခုလိုဖြစ်ကြပြီးကျေးဇူးအများကြီးတင်ပါဆရာ
။ဟုတ်ကဲ့ပါကျေးဇူးပါ